တာရှင်များခင်ဗျာမြန်မာသတင်းသမားတချို့မကြသေးခင်ကဖမ်းဆီးလိုက်ပြီးတဲ့နောက်မှာပဲသတင်းသမားတွေပေါ်အေးအေးယူလိုက်တဲ့ဥပဒေတွေရှိတဲ့မစင်မိခွန်းနေတဲ့တချောပြထွက်ပေါ်လာပါရဲ့ဒီမိုကရေစီမဆန်တဲ့ဥပဒေတွေခင်းနဲ့မညီတဲ့ဥပဒေတွေမြန်မာနိုင်ငံမှာဘလောက်များများရှိနေသလဲဘယ်ဥပဒေကိုဖြတ်သိမ်းဖို့ပြင်ဆင်ဖို့လုံးနေကြလဲဆိုတာကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်အခုတော့ပင်နိုင်ဆွေးနွေးပြည်ပုံကိုလည်းလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်ဆွေးနွေးပွဲကိုဆက်မှာဖြစ်ပါတယ်ဒီတစ်ပတ်ထဲမြန်မာနိုင်ငံကိုရောက်လာတဲ့ဒီနော်ဝေးနိုင်ငံကြီးဝင်ကြီးနဲ့အတူဒင်းစာရှင်လုံးမှာဒေါ်အောင်စက်စုကြည်ကိုလည်းပြောသွားတာလည်းရှိပါတယ်ဒင်းသမားတွေအဖမ်းခံရတဲ့ကိစ္စနဲ့ဆက်နွယ်ပြီးပြောတဲ့နေရာမှာလက်ရှိတည်ဆဲဥပဒေတွေဟာတရားမျှတမှုရှိရလားဒီမိုကရေစီနဲ့ကန့်ညီမှုရှိရလားဆိုတာကိုကြည့်ရမယ်မတရားဘူးဒီမိုကရေစီနီးမကြဘူးဆိုရင်လွတ်တော်မှာလှုပ်ထုံလုံနေနဲ့အညီပြင်ရမယ်ဆိုပြီးပြောပါတယ်ဆိုတော့မြန်မာနိုင်ငံမှာပြင်ဖို့ပဲဖြစ်ဖြစ်ဖြတ်ဖို့ပဲဖြစ်ဖြစ်လူနေဥပဒေဘာတွေဘလောက်တောင်ရှိနေလဲဆိုတာဒီအမျိုးသားဒီမိုကရေစီခွဲချုပ် NLD ပါတီကအမျိုးသားလွတ်တော်ကိုယ်စားဦးအောင်သိန်းအရင်ဆုံးအချင်းယုံပြီးတော့ရှင်းပြပေးပါလားခင်ဗျာ
အဲကျွန်တော်တို့ရှိမှာတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့ဥပဒေကြမ်းကော်မတီနေနဲ့တော့ကျွန်တော်တို့ဖြစ်သိမ်းပြတဲ့အမှုတွေလည်းရှိပါတယ်။နောက်ပြီးတော့ပြင်ဆင်ရေးဆွဲနေတဲ့အဖြစ်မှလည်းရှိပါတယ်။အထူးအမှုတွေကြတော့ဥပမာအဖြစ်ကျွန်တော်တို့ဒီရက်ကြီးဥပဒေဆိုရင်လည်းကျွန်တော်ပြန်ဆန်းပြပါပြီ။ဒါပေမဲ့လူထုလူကြီးမဆွတ်သေးလို့ဆိုတဲ့သဘောမျိုးနဲ့အဲမကျင့်သုံးသေးတယ်လို့ဖြစ်နေအောင်ကျွန်တော်တွေ့ရတာပေါ့လေနော်။ဆိုတော့ဥပဒေရဲ့သဘောတဘာဝကတော့လက်ရှိအော်ဘောခင်းနဲ့ပြုံညီတဲ့ပေါ်ပေါက်နေတဲ့ဥပဒေတွေကိုပြင်သင့်တာပြင်နေပေါ့ဖျက်သင့်တာဖျက်စေဆိုရင်ငိုတော့ကျွန်တော်ဒီနေ့ရှင်းသုံးနေတာပါပဲ
โอเคโอเคကျေးဇူးပါအခုကျွန်တော်တို့ပင်နယ်ဆွေးနွေးပွဲမှာနောက်ထပ်ပုဂ္ဂိုလ်တူလည်းရှိပါရဲ့နိုင်ငံရေးကျင်းပများကူညီဆက်လျှောက်ရေးအစဉ် APP ကအတွင်းမှာဥတည်နေမှာဟိုဥတည်နေအောင်မေးချင်တာဥတည်နေတော့ဒီနိုင်ငံရေးကျင်းသားတွေအနေနဲ့ဆက်နွယ်ဒီနိုင်ငံရေးလှုပ်ရှားမှုနဲ့ဆက်နွယ်အဖမ်းဆီးရင်လည်းဟိုနှိမ့်ဆက်မှုရှိရဆိုတော့ဟိုကျွန်တော်ဒါကြောင့်လည်းမေးချင်တာပါဆိုတော့အရင်တော့ဒီအရေးပေါ်စီမံမှုဥပဒေပုံမှန်9ညလို့905လို့ပုံမှန်18တို့နဲ့ဒီနိုင်ငံရေးလှုပ်ရှားတဲ့သူတွေကိုအင်းယူလာတွေကစစ်ဆေးပါတယ်ဒါပေမဲ့လည်းဖြတ်တာတွေလည်းဖြတ်ကျင်တာတွေလည်းဖြစ်နေအခုနောက်ပိုင်းကျတော့ဒီဆက်သွယ်ဥပဒေပုံမှန်66ကားကြီးဒီနောက်ဆုံးဖမ်းခံတဲ့တရင်သမားတွေကိုအရေးယူထားတဲ့ဒီမှာတရားရင်ပုံမှန်18တို့ကပို့ပြီးတော့ဟိုပေါ်ပြလာဖြစ်လာတဲ့ပုံရပါတယ်ဆိုတော့ဘလို့အမှုမျိုးတွေနဲ့အရေးယူခံရတယ်များနေလဲဘလို့ဥပဒေကပြင်ဖို့ဖြတ်ဖို့အရေးကြီးလို့နေတယ်ဟောကိုတင်တယ
်ဟုတ်တယ်ဒီခြုံတော့ရရင်တော့ကျွန်တော်တို့ပြည်သူတွေကိုအကာအကွယ်မပေးတဲ့ဥပဒေလေးပြည်သူတွေကိုအကျိုးမပြုတဲ့ဥပဒေလေးဖိနေတဲ့ဥပဒေလေးမှန်သမျှကတော့ကျွန်တော်တို့ဒီပြည်စင်တာလေးပယ်ဖြတ်တာလေးလောက်ရမှာသိကြပါတယ်ဆိုတော့အခုကျွန်တော်တို့အခုဒီပြည်ခဲ့တဲ့ဟိုအပတ်ထဲမှာပဲဖြစ်လာတဲ့ဒီလေးစီဒါဆက်ကုတ်တင်ပေါ့နော်သူကဒီဆက်ကုတ်တင်နဲ့ဒီဖာကြီးဖြည့်သိလိုက်တယ်အဲ့လိုပဲဆက်ကုတ်တင်နဲ့ဖာကြီးဖြည့်သိထောက်ကြနေတဲ့လူတွေရှိတယ်အမှုရှင်ဆိုင်နေရတဲ့လူတွေရှိတယ်ဥပမာ ABS ရဲ့ဘုတ်ကော်မတီကော်မတီဆိုလို့ရှိရင်လည်းဒီလိုပဲဒါကဒုတိယဆိုလို့ရှိရင်ဒီငင်းညာရေး process မှာလည်းပါနေတာဖြစ်တယ်လက်မှတ်ထိုးထားတဲ့ဒီအစီအကိုလက်မှတ်ထိုးထားတဲ့အဖွဲ့အစည်းရဲ့ခေါင်းဆောင်တယောက်လည်းဖြစ်တယ်။ဒါကြောင့်မှဒီဆက်ကိုတင်တဲ့အခုတရားရင်ဆိုင်နေရတဲ့အခြေအနေမျိုးတွေရှိတယ်။အခုမီဒီယာသမားတွေကိုဖြတ်ပြီးတော့ဟိုဆက်ကိုတင်နဲ့ဖြတ်ပြီးတော့ဆွဲပြတယ်ပေါ့။ဆိုလိုတာကကျွန်တော်ကဟိုပြောချင်တာကစုံစုံကိုကျွန်တော်တို့ပြောရမှာဖြစ်ပါတယ်။ဥပမာဆိုရင်ဒီမီဒီယာသမား၃ယောက်ကပဲကျွန်တော်တို့ဒီလွှတ်ပေးရေးကိုအော်နေတဲ့ကိစ္စတွေကျွန်တော်တူရဲဆိုလို့ရှိတော့ကျွန်တော်တမျိုးတော့ဖြစ်ပါတယ်။ဘာလို့ဆိုတော့အဖားကန်လာ6ယောက်ဖြစ်ပါတယ်။အတူတကွဖားကန်လာ။ဒါတော့ပုံမှန်ဆက်ကွတင်းနဲ့အကုန်လုံးကိုဖားနာပါတယ်။ဒါဆိုကျွန်တော်တို့လွတ်လပ်ရေးတောင်းဆိုတဲ့အခါမှာဒီ6ယောက်ကလုံးလွတ်လပ်ရေးတောင်းဆိုနေတယ်။ဒါတော့ဥပဒေကိုပြင်ကျက်တဲ့အခါမှာဥပဒေအကြောင်းပြောရမယ်ဆိုရင်ဆက်ကွတင်းကိုဘာကြောင့်ပြင်ထက်ပြည့်တယ်ဆိုတဲ့ကိစ္စကိုကျွန်တော်ခိုက်လိုက်လောက်အောင်မှာဖြစ်ပါတယ်။ဆိုတော့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ကဒီကနေ့ရဆိုလို့ရှိရင်ကျွန်တော်တို့ဒီရေးကြရေးအတွက်ဒီအဖက်ဖက်ကနေပြီးတော့ပါဝင်ပတ်သက်တဲ့လူတွေသက်ဆိုင်တဲ့လူတွေအားလုံးကနေပြီးတော့ကျွန်တော်ဒီကုတ်ကြဲစူးစမ်းနေတဲ့အခြေအနေဖြစ်ပါတယ်ဆိုတော့အဲ့လိုအခြေအနေမျိုးမှာဒီသက်ကိုတင့်ဆိုတဲ့ကိစ္စမျိုးကြီးကရှိနေသေးတယ်ပေါ့ဒီမတရားသိမ်းနဲ့ဆက်သွယ်တဲ့ပုံမှန်ပေါ့ဗျာဆိုတော့မတရားသိမ်းနဲ့ဆက်သွယ်တဲ့ပုံမှန်ဆိုတဲ့ကိစ္စမှာလည်းဟိုဘဒူတွေကဖမ်းမဲ့ဆိုရှိပြီးတော့ဘဒူတွေကဖမ်းနေတယ်ဆိုတဲ့ကိစ္စဘဒူတွေကတရားစွဲနေတယ်ဆိုတဲ့ကိစ္စကလည်းတော်တော်ဆုတ်ခွေးနေတဲ့ကိစ္စမျိုးဖြစ်ပါတယ်ဆိုတော့ပြောချင်တာကဒီကျွန်တော်တို့ဒီပုံမှန်ရေးပေါ်စီမံချက်ပုံမှန်9ညဆိုတော့ဒါကဒီနေ့ ခေအစီအနေနဲ့မကိုက်ရလို့ထက်သိပြီးပါပြီ။ဟိုတဆယ်ကကြီးခါခွေကျွန်တော်ဖြတ်သိပြီးပြီ။အဲ့ဒါလိုပဲကျွန်တော်တို့ဒီခုနပြောနေတဲ့ဒီပြည်သူတွေကိုအကောင်အွယ်မပေးနိုင်တဲ့ကိစ္စမျိုးတွေကျွန်တော်ပြန်စဉ်းစားဖို့လိုတာဖြစ်ပါလား။ဟုတ်ပါဘူး။ဒီဆက်ကို7ဆက်ကို2 66ကကြီး55ခါခွေ3500ဆက်တဲ့ပြောအဓိကဒီနိုင်ငံရင်းနဲ့ပို့ပြီးတော့သက်ဆိုင်တဲ့ပုံပါလေးကိုအရင်ဆုံးပြင်ဆင်တာလေးတည်ထွက်တာလေးလုပ်ခဲ့တယ်လို့ကျွန်တော်ကမြင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ကိုပြောမယ်ဆိုတော့ဒီလွတ်တော်မှာဒီတူရဦးရှိမဦးတက်တော်ကြီးထားတဲ့ဥပဒေရေးရနဲ့သူကိစ္စနဲ့လေးလာဆန်းစစ်သုံးတန်ရေးကော်မရှင်ကပြင်ဖို့ဖြတ်ဖို့နောက်အတိတ်မြင်းဆွဲဖို့ဆောက်ရှင်းအကြံပြုထားတဲ့ဥပဒေလေးရာချောရှိရဆိုပြီးကျွန်တော်တို့နားလည်ပါတယ်။ဆိုတော့တကယ်တော့ဒီနိုင်ငံရေးလှုပ်ရှားသူတွေမီဒီယာသမားတွေနဲ့ပတ်သက်တာတွေကလာဟိုသတင်းမီဒီယာတွေမှာလည်းအခြေခွင့်ပါတယ်ဆိုတော့ဒီကိစ္စကြီးကိုကျွန်တော်တို့အာရုံစိုက်ပြောနေရဆိုရင်လည်းတကယ်တမ်းကျတော့မြန်မာနိုင်ငံတစ်ခုလုံးနဲ့ပြောမယ်ဆိုရင်မီဒီယာပိုင်ဆိုင်မှုလို့ရင်းနှီးညွှန်းနှံမှုလို့ဒီလိုပေါ့လေအများပြည်သူအကျိုးစီးပွားနဲ့သက်ဆိုင်နေတဲ့ဥပဒေတွေမှာလည်းပြင်ပတော်တော်များရှိနေတာပါဆိုတော့ဒီနေ့မှကျွန်တော်တို့ဒီမြန်မာနိုင်ငံမှာအဖွဲ့အစည်းဒါရိုက်တာဥပဒေမျိုးမျိုးသဘောထားကိုလည်းကြားချင်ပါတယ်ဒီအထက်မှာဘာလို့ကျွန်တော်တို့အရင်ဦးစားပေးပြင်ဖို့လိုမလဲခင်ဗျာ
ကျင်းစရာကတော့ကျွန်တော်တို့ခုနဥပဒေကိုရေးဆွဲသေးတာလူထုအတွက်ကာကွယ်ပေးတဲ့ဥပဒေမဟုတ်ဘဲလူထုကိုဖိနှိပ်ဖို့အတွက်ပြင်ဆင်ထားတဲ့ဥပဒေမှန်သမျှကျွန်တော်ပြင်ဆင်ဖို့လိုအပ်တယ်ချက်သိမ်းဖို့လိုအပ်တယ်။ဘာကြောင့်လဲဆိုတော့ဥပဒေတစ်ခုကိုပြဋ္ဌာန်းတဲ့အခါမှာကျွန်တော်တို့ဒီဥပဒေကတကယ်ဖြစ်နေတဲ့ပြဿနာတွေကိုကျွန်တော်တို့ဖြေရှင်းနိုင်ပြီးတော့ပြည်သူလူထုကိုလုံခြုံမှုအားကိုးမှုပေးဆပ်နိုင်တဲ့ဥပဒေဖြစ်ဖို့လိုအပ်တယ်။ဒါပေမဲ့ကျွန်တော်တို့ကျွန်တော်တိုင်းပြည်မှာတုံးနေတဲ့ဥပဒေရှိမယ်ဆိုရင်ကာလနှစ်ခုကိုဖြတ်တန်းနေရတာပါတခုကတော့ဒီဗြိတိရှဒီကိုလိုနီလက်ထက်တည်းကအိန္ဒိယနိုင်ငံရဲ့အဲဥပဒေကိုအများဆုံးကျွန်တော်တို့တုံးဆွဲခဲ့ကြတာရှိတယ်အထူးသဖြင့်ရာဇဝတ်ကြီးပုံမှန်ထဲမှာဆိုလို့ရှိရင်ကျွန်တော်တွေ့ရတဲ့ဥပဒေမျိုးပေါ့အဲတော့ကိုလိုနီစနစ်မှာပြဋ္ဌာန်းခဲ့တဲ့ဥပဒေပြန်ရှိမယ်ဆိုရင်ကျွန်တော်ဒီတော်လန်ရေးအင်အားစုတွေမျိုးချစ်တွေကိုကျွန်တော်တို့ခိမ့်ဖို့အတွက်ရည်ရွယ်ပြီးတော့လှုပ်ဆောင်ထားတဲ့ဥပဒေတွေအများကြီးရှိတာတွေ့ရတယ်အဲ့တော့ဥပဒေကိုယ်တိုင်ကအစိုးရဖိနှိပ်ဖို့အတွက်ယူရထားတယ်။နောက်ကအရင်အစိုးရလက်ထက်မှာဆိုရှင်ကျွန်တော်တို့ကဒီလိုမျိုးအခြေခံလွတ်လပ်ခွင့်တွေကိုလုံဆောင်ခွင့်ပေးတာမျိုးမဟုတ်ဘဲနဲ့လုံဆောင်လိုက်ဖိနှိပ်ဖို့အတွက်ယူရထားတဲ့ဥပဒေတွေဒါတွေရှိနေပါတယ်။ဒါကြောင့်မို့ကျွန်တော်တို့တိုင်းပြည်မှာကိုလိုနီစစ်စနစ်တွေကနေကျင်းကျန်ခဲ့တဲ့ဒီလိုမျိုးအစိုးရကိုပဲအာဏာတည်တဲ့ယူပဲကာကွယ်ပေးတဲ့ဥပဒေနဲ့ဖြတ်သိမ်းမှုလိုအပ်တယ်။နောက်တစ်ခုကတော့ကျွန်တော်တို့ခုနကျွန်တော်ပြောခဲ့သလိုပဲဒီအစ်စ်ဆိုရလက်ထက်မှာဥပဒေကဲသို့အာဏာတည်သောအမိန့်ဆိုပြီးတော့ပြဋ္ဌာန်းပြီးလူတွေရဲ့လွတ်လပ်စွာတွေးခေါ်ခွင့်ပြောဆိုခွင့်တည်ရယူခွင့်နောက်တစ်ခါကျွန်တော်တို့ဒီအတင်းဖွဲ့ဖွဲ့စည်းခွင့်တွေကိုကျွန်တော်တို့ဖိနှိပ်ထားတဲ့နော်အလောက်အောင်မှုမဟုတ်ဘဲနဲ့ချုပ်နှောင်မှုလှုပ်ဆောင်တဲ့ဥပဒေအလုံးကိုကျွန်တော်တို့ကဖြတ်သက်အတားတွေကိုဖြတ်သိမ်းဖို့လိုအပ်တယ်ဒါမှသာကျွန်တော်တို့ပြည်သူလူထုကဥပဒေဆိုတာငါတို့ကာကွယ်ပေးရဖြစ်တယ်ငါတို့ဥပဒေကြီးပြန်လဲတုံးချပြီးတော့မတရားမှုတွေကိုဖြစ်လာလို့ရှိရင်ပြန်လဲရင်ဆိုင်နိုင်မယ်ဆိုရင်ယုံကြည်မှုရှိသောဥပဒေတစ်ခုရဲ့အာကိုမှုရှိသောတရားဥပဒေစိုးမှုစနစ်ရဲ့အမှန်တိုင်းအကတိလိုက်စားမှုမရှိသောတရားစီရင်မှန်တိုင်းကိုပြန်လဲအားကောင်းလာမှာဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။အခုကျွန်တော်ဒီဆွေးနွေးပွဲတော့ကိုဟို Facebook တွေ email တွေပို့ထားတဲ့ပုံကိုလည်းရှိပါဒီထဲမှာ Facebook ကစာတချို့အရင်ဆုံးဖော်ပြခြင်းပါတယ်တူကတော့ e-chow ဆိုတဲ့ account ပါရှင်မှာသူကတော့စစ်တပ်ကသတင်းသမားကိုမဖမ်းခင်သတင်းမီဒီယာကောင်စီကိုဆက်သွယ်ရမယ်ဖမ်းခြင်းသူကိုဖမ်းပြီးမှတရားဝေကိုလက်ခံတော့ဖြစ်သုံးနေတာဒီမိုကရေစီနိုင်ငံတိုက်ခါကြရဲစုထမန်နိုင်ငံကိုအုပ်ချုပ်ရေးမန်နိုင်ငံကအနိုင်ကျင့်နေတာကိုဘယ်သူမှမတားမြင်ရဲနဲ့ဒီမိုကရေစီလုံးမနေရနေတော့ဆိုပြီးသူကတော့လည်းဒေါသပင့်နဲ့တန်းနဲ့ရေးထားတာတွေ့ရပါတယ်နောက်တူကတော့ psychic ဆိုတဲ့ account ပါရှင်မှာ2008ချိန်ကဥပဒေပုံမှန်ထော်များစစ်တပ်ရဲ့ပြည်သူ့ရေးအပေါ်ရေရှိရှင်ပြုလို့လေမဟာဗျူဟာချက်ချရေးဆွဲထားတာဖြစ်တဲ့ကြောင့်အခုလိုဒီမိုကရေစီအပြောင်းအလဲကာလမှာပြင်ဆင်ဖို့တင်ပါပြီလို့ပဲမြင်ပါရဲ့ခင်ဗျာဆိုပြီးသူကရေးပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုအလဲပေးချင်ပါတယ်အရင်ဆုံးတော့ကျွန်တော်ဆက်သွယ်မဲ့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းများနေတဲ့အတွက်လူရင်းတက်နိုင်သမျှလူရင်းတို့ရှင်ဆွေးနွေးပေးကြဖို့လည်းမြစ်တရက်ဆက်လို့ရတယ်အရင်ဆုံးကတော့ကျွန်တော်တို့ဒီ1 2မျိုးကဦးချင်းမြင့်ပါဦးချင်းမြင့်တော်လာဆွေးနွေးနိုင်ပါခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တို့2008ပြည်ပုံအခြေခံဥပဒေအဓိကဥပဒေရှင်းနေတယ်လေအဲ့ဒီဥပဒေကအာဏာရှင်တွေလက်ထက်ကတစ်ဖက်သက်ရေးဆွဲခဲ့တာဆိုတော့သူကမိုးဖွဲ့လာတဲ့ကျွန်တော်တို့ဒီဥပဒေဒီဥပဒေတွေကလည်းပြည်သူအတွက်ကျိုးဟိုကျွန်တော်တို့သုံးလျာဟိုပြည်သူဘောပါဟိုမဖြစ်စေဘူးလေအဲ့ဒါတွေကိုကျွန်တော်တို့ကျရမယ်ဆိုရင်ဒါတွေကိုကျွန်တော်တို့လွတ်လပ်ခွင့်နဲ့ဒီမိုကရေစီကိုပြေဝါရအောင်ဆိုရင်2008ပြည်ပုံအခြေခံအဓိကဥပဒေကြီးကလည်းအရေးကြီးတာပဲလေအဲ့ဒီကြတော့ဆရာရဲ့ဒါပေမဲ့လို့ကျွန်တော်တို့ကဒါတွေကိုကြီးတွားနေလို့လည်းမရဘူးပေါ့ ကျွန်တော်ဒီဘုရားကြီးကိုလိုလားတဲ့ကျွန်တော်တို့တန်းကြီးကိုချစ်တဲ့ကျွန်တော်ပြည်သူဘက်ကိုမျက်နှာမူတဲ့ခေါင်းဆောင်တွေကကျွန်တော်တို့ပူဇော်ညံဆွမ်းရှိသည်မြပြပြင်းပြင်းစင်ရမှာဖြစ်တယ်လို့ကျွန်တော်ကြုံကြည်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။နောက်တူကကျွန်တော်မြန်မာနိုင်ငံကဥဆိုးဝေဖြစ်ပါတယ်ဥဆိုးဝေသဘောထားကိုလည်းလိုရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဝန်ကြီးရဆရာပြောထားတာကိုကျွန်တော်သဘောတူပါတယ်။သူတို့ရှင်ကကျွန်တော်ဟိုရှေ့ဘိုးဘွားတွေကပဲပြောဆိုရတဲ့စကားတစ်ခုရှိတယ်ပေါ့။အဲဒါလည်းဆိုလို့ရှိရင်မရှိမကောင်းရှိမကောင်းပေါ့ဗျာ။အဲမရှိမကောင်းရှိမကောင်းဆိုတဲ့စကားကအခုပြောဆိုဆွေးနွေးနေတဲ့မတရားတဲ့အဲ့လေ electronic app ဥပဒေညာကျွန်တော်အမေနဲ့ထားခဲ့တာလို့ပြောတာကပြင်းနေတယ်။ဒီလိုကြီးမတရားအဲ့ကစတာလို့ပေါ့ဗျာကျွန်တော်တို့ဒီလိုကြီးစကြီးစတင်ရတယ်တခါဒီဒီလိုစက်ကိုအကြောင်းပြုပြီးတော့ဒီမတရားတဲ့အုပ်ကိုလည်းလည်းတော့ပြန်လည်လို့ဆုံးချနေရတယ်။ဆိုတော့ကဒီလိုဒီအခါမှာလည်းဒီတာဝန်ရှိတဲ့သူတွေကမလိုရင်ဒီမျိုးပေါ့ဗျာမလိုရင်ဒီမျိုးမလိုကတော့တောင်းဆိုဒီမျိုးဟိုအောင်းရင်လာပြရတယ်ပေါ့။ဒီဒီဘူးပြောနေတဲ့ electronic app ဆိုတာလည်းကိုလေးကောင်းပါပဲ
။ဟုတ်ကဲ့
။အခုဒီလက်တော့ချက်သွားတယ်ဟုတ်ကဲ့။ဟိုဒီဒီတောင်းကြီးသစ္စာဆိုတဲ့ဒီဟောစာကိုရေးခဲ့တဲ့အဲတာဝန်ရှိပုဂ္ဂိုလ်တွေကိုတော့တရားစွဲအရေးကြီးကြာ။တခြားဒီ online ဆိုင်ရာထဲမှာတွေ့နေရတာပေါ့။ဟိုမမှန်တဲ့နေနဲ့ဒီဒီလေးကိုအစ်ကနန်းဖြစ်အောင်ရေးသားပြောဆိုနေတာလည်းကြာတော့ဘလို့မှအရေးကြီးတာမကြားရဘူး။ဆိုတော့ဒီလူတွေကအထုခွင့်ပြုမိတ်နဲ့တောင်းများဆောင်ရွက်နေကြတာလို့ကျွန်တော်သိနေတာပေါ့နော်
။ဟုတ်ကဲ့ကျေးဇူးပါဦးဆုံးဟုတ်ကဲ့
။ဒီဟုတ်ကဲ့ဟုတ်ကဲ့နောက်ပြီးတော့ကျွန်တော်ပြောပြမယ်ဗျာဒီ2008ဖွဲ့စည်းပုံဥပဒေပေါ့အခုလက်ရှိတွားနေတဲ့အစိုးရက2008ဖွဲ့စည်းပုံဥပဒေနဲ့တွားနေရတာကိုဆိုလို့ရှိရင်ပြည်သူရွေးချယ်ခွင့်ရတဲ့အစိုးရကတခြားပြည်ကမတော်ကတခြားဖြစ်နေတယ်ပေါ့ဆိုတော့အိုင်အိုင်မှာကျွဲနှကောင်ဒီလိုမျိုးတွေဖြစ်နေတာပေါ့ဆိုတော့ဒါအကြောင်းလည်းပဲဟိုကတပေါင်းပေါင်းဒီကတပေါင်းပေါင်းနဲ့ဝါတော့မျိုးတွေလေဆိုလို့ရှိရင်ဒီဥပဒေကိုမပြင်းမဲ့နဲ့ကျွန်တော်ကပေါ့အဲဒီဒီဘာပေါ့ဆက်သွယ်ရေးအက်ပြီးလို့ရှိရင်ဒီတရားတွေအက်အဲဒီဘလိုဘလိုပြည်သူပြည်သူဘလိုဘလိုဝန်မှန်မှမဘာမှချက်ထုတ်လာစရာအကြောင်းမရှိဘူးဆိုရင်းနေပေါ့နော
်ဟုတ်ကဲ့ပါဦးစိုးရေးကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ဒီမြန်မာဦးအောင်သိန်းရဲ့သဘောထားကိုလည်းပြန်ပြီးဆွေးနွေးခြင်းပါတယ်ဆွေးနွေးခြင်းပါတယ်တခြားမပေါ့ဒီ NLD ပါတီရဲ့ရည်မှန်းချက်တွေထဲမှာတရားဥပဒေစိုးမိုးရေးကဦးစားပေးတစ်ခုလည်းဖြစ်ပါရဲ့ခုဆိုလို့ရှိရင် NLD ပါတီကအစိုးရထဲမှာလွတ်တော်မှာရောနေရာလည်းရလာပါပြီဆိုတော့တရားဥပဒေစိုးမိုးရေးနဲ့ဆက်နွယ်နေတဲ့ဥပဒေရေးကပြုရင်ပြောင်းလဲမှုတွေဒီဟာဒီလွတ်တော်ထဲမှာလောက်ရတာဘလောက်တိုင်းတာတွေဖြီးပေါက်နေပြီလို့ပြောနိုင်တယ်လည်းခင်ဗျာဦးအောင်သိန်
းကျွန်တော်တို့ဟိုပါပေါ့လေဟိုကျွန်တော်ပါတီကိုရာပြပြီးပြောစရာအကြောင်းတော့မရှိဘူးပေါ့နော်အခုလေတရားနေနေတော့ကျွန်တော်တို့တွတ်တော်တွေမှာတော့ပြုပြင်တာတွေတော်လေးရှိပါတယ်။ဒီလိုကြီးကြတော့လေကျွန်တော်တို့ကဒီတည်စီမှုပြုတဲ့အခါမှာတွတ်တော်နှစ်ရက်ကသဘောတူညီချက်ရှိရကြီးတွတ်တော်နှစ်ရက်သဘောထားကွဲတာရှိတယ်။အဲ့လိုကွဲတဲ့အခါကျရင်ဒီတော်ကြီးတွတ်တော်မှာတက်ပြီးတော့ကျွန်တော်တို့အဆုံးပြတ်ဆန်ယူရတဲ့အဖြစ်ရှိပါတယ်။အဲ့ဥပဒေတရားကိုဖြတ်တာပဲဖြစ်ဖြစ်ပြင်တာပဲဖြစ်ဖြစ်အဲ့ကျွန်တော်တွတ်တော်နေရခဲ့အနေထားပေါ်မှာလည်းငူတည်ပြီးတော့ဟိုသွားနေရတဲ့လုပ်ငန်းတွေလည်းရှိတာပေါ့လေနော်အဲ့တော့ကျွန်တော်ကအားရကျင်ရတဲ့ဟိုအားရကျင်နိုင်မှုမရှိဘူးဆိုတဲ့သဘောမျိုးကတော့ပြောရင်တော့ဒီကျင်ရတဲ့ဥပဒေတွေမှာတချို့အားတွေကကျွန်တော်တို့သုံးလေးချိန်ပြန်ပြန်ပြီးတော့ဟိုဟာ revise လုပ်နေရတဲ့သဘောမျိုးတွေရှိတယ်ပေါ့နော်အချို့အားတွေကျတော့လည်းအဲ့လိုမလုပ်တော့ဒါပေမဲ့တော်များများကတော့ဥရီတစ်ခုပြင်ဆင်ပြီးဥရီတစ်ခုလုပ်မယ်ဆိုရင်သူကရှင်းရောက်သုံးနှောင်းအစားကျွန်တော်ကအဲ့လိုကြည့်ပြီးတော့ရှင်းရောက်အနေထားကြီးကဥရီရဲ့ပြတ်ဆန်းချက်ကြီးဥရီရဲ့ရှင်းထုံးနေတာဘယ်လိုသွားသက်လဲဆိုရဲစကလုံးအစားကျွန်တော်ကအသေးစိတ်ရွေးရပြရတာရှိပါတယ်ဆိုတော့အဲ့ဒီဟာမျိုးကျတော့ကျွန်တော်အချင်းကြီးကဒီလိုဖြစ်လာတယ်တခါကြီးကျရင်ကျွန်တော်သဘောတူရတာကြာမှာအလုံးကပြောင်းလဲဆိုတော့မှအဆုံးမြတ်ခံပြီးပြီးရဆိုရင်လည်းဒါကျွန်တော်ကသမရရှိပို့ရတယ်သမရအနေပြီးတော့ဒါဟောပုရိတခုကိုပြတ်ဆန်းတယ်ပေါ့နော်ဆိုတော့အဲ့လိုပုံမှန်မျိုးနဲ့ကျွန်တော်သွားနေတာပါဘာလို့ဥရိဒီရဲ့ပြင်ရမယ့်အတိုင်းကြတယ်ကတော့မနေဘူးပေါ့ဗျာဒါပေမဲ့အဲ့လိုပြင်ပြီးမှထပ်ဖန်တလေလေပြင်နေရတယ်ဆိုတာလည်းမဖြစ်အောင်လေဒီကျွန်တော်တို့ဒီကိုယ်စီလေဒီဘက်ကလည်းအကျဉ်းဉာဏ်စူးစမ်းပြီးတော့ကျွန်တော်ကော်မတီလိုက်လေကျွန်တော်တို့အဲ့လိုဖွဲ့စည်းပြီးတော့ဆောင်ရွက်နေတဲ့အပိုင်းကြီးရှိပါတယ်
ဟုတ်ကဲ့ပါဦးအောင်လေးကျေးဇူးပါအခုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအတန်နဲ့ပြဖို့ဆွေးနွေးကြတဲ့ပုံကိုယ်ယူလည်းအလှည့်ပေးချင်ပါတယ်အရင်ဆုံးပုံကိုယ်တူကတော့ဦးကျော်လင်းချန်ကင်းမျိုးဖြစ်ပါတယ
်ဒီမိုကရေစီစနစ်မှာသတင်းမီဒီယာကိုတိုင်းပြည်တည်ဆောက်ရေးရဲ့စရုတ်တမန်တိုင်လို့အများကအတိအမှတ်ပြုထားကြပါနေ ပြည်သူလူထုနဲ့သတင်းမီဒီယာကိုရာဇုနှိမ့်ဝက်ကျော်ဆစ်ဆိုးအဆက်ဆက်တတ်မှတ်ပြတ်ထန်းခဲ့တဲ့ဥပဒေတွေကြောင့်သတင်းမီဒီယာသမားတွေခေါင်းမထောင်နိုင်အောင်ဖြစ်ခဲ့ကြရသလိုပြည်သူလူထုလည်းဒီမိုကရေစီနည်းလမ်းတရားအုပ်ချုပ်တာမခံခဲ့ရပါဘူး။ပြည်내ခံရတဲ့ရှားကသတင်းမီဒီယာသမားတွေပဲပေါင်းစုံကြိုးစားမှုရလက်အဖြစ်88မှာတပါတီအာဏာရှင်စနစ်ဖြုတ်ချနိုင်ရေးဥဆောင်ပါဝင်နိုင်ခဲ့သလို2015ရွေးကောက်ပွဲမှာဒီမိုကရေစီအစိုးရအာဏာရလာရေးအထောက်အကူပေးနိုင်ခဲ့တာအလုံးသိပါ။လက်ရှိဒီမိုကရေစီအစိုးရဟာပြည်သူလူထုယုံကြည်မှုအပြည့်နဲ့ရွေးချယ်ထားတဲ့အစိုးရဆစ်ဆစ်တရားသာဖြစ်လို့ပြည်သူလူထုနဲ့သတင်းမီဒီယာတွေပေါ်ဖိနှိပ်ဖို့အစိုးရဆက်ဆက်ဒီမိုကရေစီနည်းလမ်းမကျဘဲရေးဆွဲထားတဲ့ဥပဒေတွေကိုတိုင်းပြည်အာဏာစတင်ရလာကြတဲ့အများဆုံးဖျက်သိမ်းပြရမှာဖြစ်သလိုပြည်သူလူထုအကျိုးပြုမဲ့ဥပဒေတွေကိုလည်းရဲရဲဝံ့ဝံ့ပြဋ္ဌာန်းပေးရမှာပါ။အစိုးရရဲ့အာဏာချက်တွေကိုထောက်ပြဝေဖန်ရေးသားတဲ့သတင်းမီဒီယာတွေကိုကျေးဇူးတင်ပြီးအားကောင်းလာအောင်မျှော်မြှောက်ပေးရမယ်အစားအာဏာရှင်စနစ်ကလိုကြောက်ရွံ့ပြီးဖိနှိပ်နေဆဲပြုမှုတွေဟာလွန်ခဲ့တဲ့2ရာကျော်ကငါဘီရင်နဲ့မိဖုရားတားတော်သမီးတော်တို့မကောင်းရင်မကောင်းတယ်လို့ရေးလို့သတင်းမီဒီယာကိုလွတ်လပ်ခွင့်ပေးခဲ့တဲ့မင်းတုံမင်းကြီးရဲ့လှုပ်ဆောင်ချက်တွေကိုပြည့်ရဲ့ပြုတ်လို့အဖြစ်မျိုးဖြစ်နေတာကတော့အမှန်ပါပဲဗျာ
။ဟုတ်ကဲ့ဒါတော့ကြံကင်းမျိုးကအခုကျော်လင်းတဲ့သဘောထားပါ။ကျွန်တော်တို့ Facebook ပေါ်ကမှတ်ချက်ပေးထားတာတချို့လည်းပဲဆက်လက်ပြီးဖော်ပြပေးနေပါတယ်။သူကတော့မထွေးဆိုတဲ့ account page မှာသူကတော့ဒီမိုကရေစီ2008ဥပဒေကိုဖျက်သိမ်းဖို့လိုအပ်ပါတယ်။ပြင်ဆင်မယ်ဆိုရင်အဖာပေါင်းညောင်များစွာဥပဒေကိုမလိုချင်ပါနဲ့။နောက်သူကတော့ဥောင်းကျော်ထွန်းဆိုတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။အခန်းစနစ်ပုံမှန်436ကရေးတင်ပါရှိတော့ပြောစုကျော်90အားလုံးကြီး85ရာခိုင်နှုန်းကျော်အစား50ရာခိုင်နှုန်းကျော်ကိုပြင်ဆင်ပြီးပြည်တော်စုဆန္ဒခံရွယ်ကျင်းပရွေးဆိုပြီးစာပိုက်ကိုပြည့်ပြည့်ရဲ့လိုအပ်ကြောင်းဆိုပြီးသူကမှတ်ချက်ပေးထားပါတယ်။အခုနောက်သူကတော့ကျွန်တော်တို့ကိုယ်လည်းပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်ကိုလည်းလှည့်ပေးချင်ပါတယ်။သူကတော့ပခုတ်ကူမျိုးကဥက္ကမောင်လင်းဖြစ်ပါတယ်။ဥက္ကမောင်လင်းသဘောထားလူရင်းတူရှင်းဆွေးနွေးပေးပါခင်ဗျာ။ဟုတ်
တယ်ဗျာ။ကျွန်တော်ကလည်းပြောချင်တာကတော့ဒီမှာနေရာတရားဥပဒေကဆွေးနွေးနေတာမရှိပါဘူး။ဘယ်လိုအောင်လဲပါလဲ။တရားဥပဒေကဒီလိုမျိုးကိုချုပ်ထုတ်နေတဲ့လူကကြတယ်။အတူတူပဲဒီလိုအတူတူပဲဆိုတော့တရားဥပဒေကတော်တော်ကြီးနဲ့ဆိုတော့တရားဥပဒေကဒီလိုကြီးကဥပဒေကဆက်ကြောက်ကြီးပေါ်မှာလို့ဆက်ကြည့်ကြပါရဲ့ဆက်ကြည့်လို့ရပါလေ။ကျောင်းလို့ဆိုတာနေရာလားတူကြီးဆက်ကြောက်ကြရင်းရယူခွင့်မလို့အတော်ကိုပြည့်ပြပါလေ။ကျောင်းကြီးရရဲ့အဲ့ဒီတရားကြီးလို့ရပါလေ။ညမနေရညမတမလို့အရေးပြင်းသမားကြောင့်အဆုံးကြီးရောက်လို့ပြတ်လို့ပြည့်လို့ဆက်ကြောက်ကြပါလေလို့ကျောင်းတက်ကြည့်ပါလေ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဆိုတော့ကျွန်တော်သောသောဒီတော်တက်ရှင်ကြီးရဲ့ပေးစာကြီးထဲမှာလည်းမှတ်ချက်တွေထဲမှာလည်းပေါ်ပြထားတာရှိပါတယ်။ဟိုကိုခြေကဥပဒေနဲ့ပတ်သက်ပြီးတော့ခြေကဥပဒေကအားလုံးချုပ်ထားတဲ့သဘောထားမျိုးတွေသူကပြောသွားပါတယ်။ဆိုတော့ဒီဥပဒေပြည်ကိစ္စအဓိကတောင်းရှိတာလွတ်တော်ဆိုတာမှန်မြင်မယ်လည်းပဲလွတ်တော်ရဲ့မှာစစ်တပ်က၄ဘုံတဘုံဟိုယူထားတာအခက်အခဲတစ်ခုဟိုဖြစ်နေသလားလို့လည်းဟိုစဉ်းစားကြည့်ရဖြစ်ပါတယ်။ဒီနေရာမှာကျွန်တော်ဥောမျိုးမင်းရဲ့သဘောထားကိုကြားချင်ပါတယ်။ဥောမျိုးမင်းဒါကတကယ်လွတ်တော်မှာဒီဥပဒေပြည်မှာတကယ်ကြီးမားတဲ့အဟံတာတစ်ခုကိုစွန့်နိုင်မလားခင်ဗျာ။
ခပ်ဖြစ်နိုင်ပါရဲ့။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ဒီလိုမျိုးဥပဒေတစ်ခုပြဋ္ဌာန်းမယ်ဆိုလို့ရှိရင်လွတ်တော်ရဲ့မင်းဆန္ဒအများဆုံးရမှကျွန်တော်တို့ကပြဋ္ဌာန်းလို့ရတာဖြစ်တယ်။အဲ့တော့တချို့သောဥပဒေတွေကိုပြဋ္ဌာန်းတဲ့အခါမှာအာလက်ရောညီချင်းလက်ရောစွာလက်ခံမှုရှိပြီမဲ့တချို့သောဥပဒေတွေမှာတကယ်လို့ဒီလိုမျိုးတက်မရောဘက်ကဒါမှမဟုတ်ရှင်တက်မရောသားတွေဘက်ကနေဒါကိုလက်မခံလို့ရှိရင်ဥပဒေပြည့်ရခါမှာအခက်အခဲအများကြီးရှိပါတယ်။အဲ့တော့ခုနပြောတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုရင်ကျွန်တော်ကလွယ်တယ်ဗျ။ဒါပေမဲ့ပြောတာလွယ်ပြီမဲ့တကယ်တမ်းကျလွတ်တော်မှာဆွေးနွေးမယ်ဆိုလို့ရှိရင်အာလက်ခံလောက်တော့အရင်အတွက်ရရှိဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ကန့်တတ်ထားတာ။အဲ့တော့အဲ့ဒါမျိုးနဲ့ပတ်သက်လို့ဆောင်ရွက်ဖြစ်ပါတယ်။နောက်ထပ်တစ်ခုကျွန်တော်ပြောချင်တာခုနကဆရာတယောက်ပြောသွားတဲ့မရှိမကောင်းရှိမကောင်းဥပဒေဆိုတဲ့ဟာကြီးကျွန်တော်သဘောကျတယ်ဗျ။ဟုတ်တယ်။ဒါပေမဲ့ကျွန်တော်တိုက်ကြည့်မှာတစ်ခါပို့ပြီးဆိုတာကလုံရင်တစ်မျိုးမလုံရင်တစ်မျိုးဆိုတဲ့ဥပဒေကြီးရှိနေတဲ့ဆက်ကနေတစ်ခုပါပဲ။ဥပမာကျွန်တော်တို့ဒီမတရားတင်တဲ့ဆက်ဆံမှုဆိုရင်ဘာလို့တွေ့ရလဲလို့ရှိရင်အစွန်းတော့ဥပဒေကိုရတိတိကျကျပြဋ္ဌာန်းတာမရှိတဲ့အခါမှာလုံရင်တစ်မျိုးဖမ်းနိုင်ရင်ဘယ်လိုလုပ်ရှင်တော့ဒါတွေကိုလွတ်ပေးနိုင်တယ်ဆိုရင်ဒီတို့ဒီအမရှိပဲနဲ့တခုတယောက်ချင်းရဲ့သုံးဖြတ်ချက်ပေါ်မူတည်သောဥပဒေဖြစ်နေတာကလည်းကျွန်တော်ပြဿနာဖြစ်ပါတယ်။ဒါကြောင့်လည်းဆိုတော့ဒီဥပဒေတွေကိုလူကိုရီးယားဒီကိုလိုနီဖြစ်ပြီးရေးဆွဲတဲ့အခါမှာဝေဝါးတယ်၊စိတ်တူဆွဲနိုင်အောင်ရှိဝဲထားတယ်။အဲ့လိုမျိုးကြောက်ွက်ဟာွက်ရှိနေတဲ့အရာကိုအခုအချိန်မှလည်းဆက်လက်ပြီးတော့သုံးဆွဲမှုရှိနေတဲ့အခါမှာဒီလူတို့ကလူကိုရီးယားဥပဒေကဖိနှိပ်တဲ့ဥပဒေဒီ
အားနည်းချက်ဒီကိုလုံးရင်လုံးတို့မလုံးရင်မလုံးတို့သုံးနိုင်တဲ့အတွက်ပုံပုံပြအန်တီစားရောက်တာကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်ပါတယ်ဗျ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီ APP ကဥတိတ်နိုင်တဲ့သဘောထားလေးကြားချင်ပါတယ်။ဥတိတ်နိုင်ရင်ကျွန်တော်တို့ဒီလွတ်တော်မှာဟိုဥွေပြုပြောင်းလဲရေးလုပ်ချင်တယ်ဆိုရင်လည်းဒီလွတ်တော်ထဲမှာနေရာယူထားတာစစ်တပ်က၄ဘုံတဘုံဖြစ်နေတယ်ဆိုတော့ဒါလည်းအဟံတာတစ်ခုဆိုအမြင်လေးရှိပါတယ်။ဥတိတ်နိုင်တဲ့သဘောထားဟိုဆွေးနွေးပါဦးဗျ။
ဟုတ်ကဲ့ဒီဒါကတော့အခါသားတစ်ခုတော့ဖြစ်ပါလိမ့်မယ်ဆိုပေမဲ့လည်းဒီ25ရာခိုင်နှုန်းလောက်လည်းကတော့ကျွန်တော်တို့အနေနဲ့ကြော်ဖြတ်လို့ရနိုင်တဲ့အနေထားမျိုးလीရှိမှာပါဆိုပေမဲ့လည်းကျွန်တော်တို့ကိုယ်နိုင်ကကျွန်တော်တို့ကမြန်မာပြည်ကိုဒီ2023တန်ရောက်တဲ့ဆရာဆက်ပြီးတော့ဒီအခြေအနေကိုသူ့ရဲ့တောင်းရင်းနဲ့ပတ်သက်ပြီးကျွန်တော်အများကြီးစူးစမ်းခဲ့ပါတယ်ဆိုတော့သမရဦးသိစိတ်လက်ထက်ဒဲကူကဒီဥပဒေတွေဒီစိနဲ့ဥပဒေတွေထွက်လာတယ်သူကအဖြစ်တော်မှာတင်တယ်အစိမ့်မပြေဘူးဒီဘက်အစိုးရဟိုဟိုဘက်အစိုးရပြီးွားတယ်တတ်တတ်ကျဲဟိုဥပဒေတတ်တတ်ကျဲမလုံတာကျဲဘူးဆိုတော့ဒီဘက်အစိုးရလက်ထက်မှာလည်းဒီလိုပဲတပွဲလည်းလည်းဖြစ်နေတာအဲတော့ဖြစ်ရကလေးဆိုတဲ့ကိစ္စမှာကကျွန်တော်ထင်တယ်ကဒီရည်ရွယ်ချက်ကပုံပြီးတော့အရေးကြီးတယ်လို့ထင်ပါတယ်ဆိုတော့ဒီအစိုးရသူကကတော့သာဘအလုံးပါတာပေါ့ဗျာဒီအနာပိုင်းလေးဖက်ကနေပြီးတော့အထူးစိုးရိမ်နေတဲ့ကိစ္စလေးရောဥပဒေပေါ်မှာတစ်ခုကိုပြတ်ထားမယ်ဆိုလို့ရှိရင်ပြည်သူလူထုအကျိုးကိုအဓိကကြည့်တာလားဒီအနာပိုင်းလေးအတွက်ကာကွယ်ဖို့ကိုအဓိကကြည့်တာလားဆိုတဲ့ကိစ္စကအဲ့ဒါအရေးကြီးဆုံးဖြစ်နေတယ်မှာလေဆိုတော့ပြည်သူလူထုရဲ့အကျိုးကိုဟိုအလေးပို့ပေးတယ်ဆိုလို့ရှိရင်တော့ဒီဥပဒေပြင်ဆင်တဲ့ကိစ္စလေးကပို့ပြီးတော့ regulate လိုက်မယ်ညာစာလိုက်မယ်လို့ထင်ပါတယ်သုံးဖို့သုံးဒါမှမဟုတ်ဘဲနဲ့ဒီအာနာပါတီဖက်ကူပဲဒီအကကွယ်ပြုတ်ဖို့ပြုတ်ရမယ်ဆိုတော့ရည်ရချက်တွေကများတယ်ဆိုလို့ရှိရင်တော့ဟိုဥပဒေပြုတ်ဖို့ပဲခက်ခဲပါလိမ့်မယ်ထင်ပါတယ်
โอเคကျေးဇူးပါကျွန်တော်တို့အခုတော့ကျွန်တော်တို့ဆွေးနွေးပွဲကိုပေးစာတစ်စောင်ပေးပို့ထားတာရှိပါသေးတယ်အမေရိကန်ပြည်ထောင်စုကမောင်တပ်တနာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
လွတ်တော်ကိုယ်စားလှယ်ရွေးအနေနဲ့အလင်းမြန်ပြင်ဆင်တဲ့ဒီဇယ်ဥပဒေကတော့ကုံစင်းတို့ကြာစင်ရေးဥဆောင်လို့ရှာခဲ့တဲ့ဥထင်ကျော်ကိုမတရားဆွဲဆိုထားတဲ့ပုံမှန်900ကာကြီးသတင်းမီဒီယာသမားတွေကိုပြင်းနေတဲ့66ကာကြီးမတရားတဲ့ဆက်သွယ်မှုပုံမှန်စက်ခွန်တက်တကိုပြင်ဆင်ရင်းသုံးဖို့ပဲတင်လို့တင်တယ်လို့ယူဆမိပါတယ်အထူးသဖြင့်ဆက်သွယ်ရေးကွန်ရက်တစ်ခုကနေအစိုးရသို့မဟုတ်အာဏာပိုင်အဖွဲ့အစည်းတစ်ခုကလူပုဂ္ဂိုလ်ကိုတော့၎င်းဒီပါရေးလူမှုရေးနိုင်ငံရေးအဖွဲ့အစည်းတစ်ခုကလူပုဂ္ဂိုလ်ကိုတော့၎င်းကုန်းစိတ်ခညိုးနှံအောင်ကြောင်းကျိုးမဲ့ရွယ်ချက်ရှိရှိဝေဖန်တိုက်ခိုက်လာလို့66ကာကြီးနဲ့တရားစွဲတာမဆန်းပေမဲ့ဘယ်လူပုဂ္ဂိုလ်ကမှမတိုက်ခိုက်ဘဲမိမိတို့ရဲ့အယူဆသဘောထားတွေကိုထင်ထပ်ပြသသူတွေကိုဒီပုံမှန်နဲ့အရေးယူတာဟာမတရားဘူးလို့ယူဆပါတယ်။ဒါကြောင့်ဥယျာဉ်ပြုကိုယ်စားလှယ်တော်ကြီးတွေအနေနဲ့ပြည်သူတွေရဲ့အတန်းတွေကိုထင်ထပ်ဖော်ပြမဲ့ဒီမိုကရေစီရဲ့လင်းရောင်တွေကိုနွမ်းညစ်စေမဲ့နိုင်ငံတကာပြည်အားတွေကြားရောက်စေမဲ့ဖော်ပြပါတည်တဲ့ဥယျာဉ်တွေကိုအလင်းမြန်ပြည်စင်ပြောင်းလဲဖို့調査တင်ချင်တန်နေပြီဖြစ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုရနေကျွန်တော်နောက်တူဦးကတော့ဒီဒိုင်ရိုက်ပါဝင်ဆင်းလေးကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူပါထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုလူရင်းတူရှင်ဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့လည်းဒီဥပဒေကိုအစ်စ်ပြင်ဆင်ဖို့အစ်စ်ရည်ဆွဲဖို့လိုအပ်ပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့ကျွန်တော်တိုင်းရင်းသားပြည်သူမြန်မာပြည်သူတွေကိုတော့ဒုက္ခပေးတာဒီဥပဒေပဲဖြစ်ပါတယ်တကယ်လို့များဒီဥတွေကိုဒီလက်ရှိအစိုးရမပြင်ဆင်ဘူးဆိုရင်စစ်အစိုးရလက်ရှိအစိုးရစစ်တပ်တွေနဲ့ဒလန်းနဲ့ရှောက်နေတဲ့သဘောမျိုးဖြစ်နေပါတယ်။ဒါကြောင့်မို့ဒီဥတွေကိုအမြန်တော့ပြင်ဆင်ဖို့အမြန်တော့အစ်စ်ရေးဆွဲဖို့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်အခုဒီအစီအစဉ်အဆုံးမသက်ခင်မှာကျွန်တော်ဟိုဥောင်းသိန်းရဲ့သဘောထားကိုနောက်ဆုံးကြားချင်ပါတယ်။ဆက်စပ်ကဥောင်းမျိုးမင်းနဲ့ထောက်ပြသွားတယ်။ဆက်စပ်ကျွန်တော်ဆွေးနွေးရတဲ့အခါဥဆိုးဝေးနဲ့ထောက်ပြသွားတာရှိပါတယ်။ဟိုပြုရင်ကြောင်းလဲရမယ်ဥပဒေရှိပါမယ်မြန်မာတချို့ဥပဒေကဟိုလက်တွေ့ကျင့်သုံးနေနေမှာလူရဆွဲသုံးတဲ့ကိစ္စမျိုးတွေရှိနေတယ်ဆိုဆိုတာတွေသူအားလုံးကထောက်ပြသွားပါတယ်ဆိုတော့ဒီလိုမျိုးတာရှိနေမယ်ဆိုရင်ကျွန်တော်တို့ဥပဒေပြင်ပြုရင်တော့ပြောင်းမယ်ဆိုရင်တော့မှပြဿနာဖြစ်နိုင်ပါတယ်ဆိုတော့ဒါဥပဒေကိုပြဋ္ဌာန်းတဲ့နေရာမှာအားနည်းချက်လားကျင့်သုံးလူတွေရဲ့အားနည်းချက်လားဥောင်းတဲ့
ဒီကတော့ဥပဒေတစ်ခုပြဋ္ဌာန်းတဲ့ဆိုတာဗျာအဓိကတော့သူတို့ဒီကရေချစ်ကြည်ပြန်ကြီးနေကြအုပ်ချုပ်သူလူရန်စားရောပုံမှာအဓိကမူတည်တာပေါ့နော်တော့သူ့အကျိုးစီးပွားနဲ့ဖက်နေတဲ့ဟာကိုသူ့ကိုမထိခိုက်နိုင်မဲ့ဟာကိုသူစဉ်းစားမယ်အကာအကွယ်ယူရပေါ့အဲဒီဘက်ကြည်ကြတဲ့အခါကျတော့ကျွန်တော်တို့ဒီဒီမိုကရေစီအစိုးရအနေနဲ့ကျင့်သုံးလာရဆိုတဲ့အခါမှာတော့ကျွန်တော်ပြည်သူလူထုကိုဘယ်လိုအကျိုးပြုနိုင်ပြည်သူလူထုအတွက်အကာအကွယ်ရနိုင်မဲ့ ဥရီမျိုးဖြစ်အောင်လို့ကျွန်တော်ကြိုးစားဆောင်ရွက်ကြတာပေါ့လေနော်အဲ့တော့ဥရီတိုင်းဟာကျွန်တော်ဆိုတော့ပြောသလိုကိုပြင်းရင်လိုပြင်းလို့တချို့ဟာတွေအရွယ်တကူမဖြစ်နိုင်တာတွေရှိတယ်ဆိုတော့ကျွန်တော်ပြောမယ်ဆက်ခွန်ကျင့်လိုဟာမျိုးနဲ့တို့အရေးယူဖန်ပြရဲ့ဒီမီဒီယာကိစ္စဆိုရင်ကျွန်တော်တို့ကဒါသူသတင်းသွားယူတဲ့ကိစ္စအစ်မှန်တယ်သတင်းသွားယူတဲ့ကိစ္စကလည်းဒီမွေးစည်းဝါးနဲ့ပတ်သက်ပြီးတော့ဟာမိရှုဖြစ်စီရဲ့သတင်းကိုသွားယူတယ်အဲ့နိုင်ငံတကာမှာစစ်ပွဲအတွင်းညောင်မှာဒီမီဒီယာတွေကဘယ်သူရှိမှခွင့်ပြုချက်မတောင်းမင်းနဲ့စစ်ပွဲတွေကိုသွားဝင်ပြီးတော့ဟာသတင်းယူရတယ်ပေးရတယ်ကြေရတယ်ဖြစ်ကြရတယ်ကျိုးရတယ်ပဲ့ရတယ်အများကြီးဖြစ်ခဲ့တယ
်။
အဲ့ကျွန်တော်ရှိမှာကအဲ့လိုသတင်းသွားယူဖို့အတွက်ကိုအဲ့လိုကျွန်တော်ခွင့်ပြုချက်တောင်းအောင်လို့ဆိုရဲအားတော့ကျွန်တော်တို့ကမသိလျော်ဘူးလို့ကျွန်တော်ကတော့ပြင်တယ်ဒါကျွန်တော်တူးချင်းရသဘောပါ။ဟုတ်ကဲ
့ဆိုတော့ဒီချိန်ဆုံးတဲ့သူတွေကလည်းအားနည်းရှိရဆိုတဲ့သဘောပေါ့
။ဟုတ်ကဲ့ဗျာအဲ့ဒီအပိုင်းကြီးရှိနောက်တစ်ခုကဒီ၆၀ကျောက်ကကြီးဆိုတဲ့ပြဿနာပေါ့လေနော်တော်တော်များများလည်းပြောတယ်ကျွန်တော်တို့ဒီ workshop တွေလည်းလည်းဆွေးနွေးကြတယ်ပြောကြတယ်ဟုတ်ကျွန်တော်တို့ကဥပဒေတစ်ခုဟာဟာမီဒီယာနှိကုတ်တဲ့ဥပဒေဆိုအဲ့ဒီလိုစက်တဲ့တစ်ခုရဲ့နဲ့ကျွန်တော်မြင်လို့မရဘူးလို့မြင်တယ
်ဟုတ်ကဲ့
ဒီရဲ့အတိုင်းကြာကဘယ်လောက်ကြီးခြေပြားလဲကျွန်တော်အဲ့ဒါပြီးလို့လို့ရတယ်အဲ့ကျွန်မတော့ဂုဏ်သိက္ခာရှိခဲ့ကြဆိုရင်ပုံမှန်900နဲ့ဆွေးပါလားဆိုရဲကျွန်တော်တို့ရာဇသတ်ကြီးဥပဒေကိုညွှန်းတယ
်ဟုတ်ကဲ့ပါဆရာဦးအောင်တဲ့ပါဝင်ဆွေးနွေးပေးတဲ့အနေပါတီကဥအောင်တဲ့ညီညာရင်းနှီးမှာဖွဲ့ဥအောင်မျိုးမင်း PDP ဖွဲ့ကဦးတည်နိုင်တဲ့အီးမေးလ်နဲ့ Facebook တွေနားတင်တဲ့တော်တော်ရှင်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ